ပြုံးတဲ့ရုရှားရဲ့ဩဇာကိုထိမ့်ချုပ်ဟာတာလိုတဲ့အတွက်အရှိတော်အရှာမှာအမေရိကန်ကစစ်ပေါင်းချက်နေတယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးကဒီကနေ့တနင်္ဂနွေနေ့မှာဆွဆွဲလိုက်ပါတယ်။ကမ္ဘောဒီးယားမှာအရှိအရှာထိပ်သီးညီလာခံတက်ခဲ့ပြီးတဲ့နောက်ဘာလီမှာ G20 ညီလာခံတက်ဖို့မထွက်ခွာမီရုရှားနိုင်ငံခြားရေးဝန်ကြီးဆာဂျီလက်ဖရော့ဖ်ကဖနောင်းမင်လိမ့်စိတ်မှာတည်င်းတောက်တွေကိုအခုလိုပြောကြားခဲ့တာပါ။တရုတ်ကဟန်နာပြီးရုရှားရဲ့အရှိတော်အရှာထိပ်သားအတွင်းအကျိုးစီးပွားတွေကိုကန့်သတ်ဖို့ရည်ရွယ်ချက်နဲ့အမေရိကန်ကစစ်ရေးဆိုင်ရာလုပ်ရက်တွေကိုလုပ်နေတာဖြစ်တယ်လို့ Lavrov ကဆိုပါတယ်။ယူကရိန်းကိုကျူးကျော်တိုက်ခိုက်ခဲ့ပြီးတဲ့နောက်နောက်နိုင်ငံတွေကရုရှားပေါ်ပိတ်ဆို့အရေးယူခဲ့တာကြောင့်ရုရှားကထိခိုက်သွားတဲ့သူ့စီးပွားရေးကိုအရှိတော်အာရှဗဟုပြုဖို့ကြိုးစားလာခဲ့တာပါ။မြန်မာပါဝင်အရှိတော်အာရှဟာရုရှားရဲ့အကျိုးစီးပွားအတွက်အရေးပါတဲ့ဒေသတစ်ခုဖြစ်လာခဲ့ပါတယ်။ဒါပေမဲ့အခုအရှိတော်အာရှထိပ်သီးအစည်းအဝေးမှာယူကရိန်းစစ်ပွဲအမေရိကန်တရုတ်အားပြမှုနဲ့မြန်မာနိုင်ငံကိစ္စတွေကိုခေါင်းဆောင်တွေကအဓိကထားပြီးဆွေးနွေးခဲ့ကြပါတယ်။အမေရိကရဲ့မဟာဗျူဟာအလုံးပါဝင်ရေးမဟုတ်ဘဲအာဆီယံရဲ့အလုံးပါဝင်ရေးမူကိုလာပြီးသူ့မဟာဗျူဟာနဲ့အပြိုင်ချဖို့ကြိုးစားနေတယ်လို့သူကဆိုပါတယ်။အာဆီယံဝန်ကြီးအစ်စ်အစည်းအဝေးတွေမှာသဘောတူညီချက်900ကိုအကောင့်ထဲဖို့ပြက်ခွက်ခဲ့တာကြောင့်မြန်မာနိုင်ငံကနိုင်ငံရေးအစ်စ်ခေါင်းဆောင်တွေကိုတက်ရောက်ခွင့်မပြုခဲ့ပါဘူး။မြန်မာစစ်ကောင်စီကလည်းအာဆီယံကအလုံးပါဝင်ရေးမူကိုချိုးဖောက်တယ်လို့အခုရုရှားနိုင်ငံရဲ့ဝန်ကြီးကအမေရိကန်ကိုဝေဖန်ခဲ့တယ်လို့ပဲဝေဖန်ခဲ့ပါတယ်။